မင်္ဂလာညနေခင်းပါရှင် VOA American တန်ရဲ့2015ခုနှစ် AB လ30ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါရဲကထိမ့်သိမ်းထားရှင်တိတ်ဆုံးခဲ့တဲ့လူငယ်နဲ့ပတ်သက်ပြီးဘယ်လ်တီမိုးမှာမနေ့ကဆန္ဒပြမှုတွေကတော့ငြင်းငြင်းချမ်းချမ်းပဲပြီးဆုံးသွားပါတယ်ဒီကနေ့ပြည်သူ့အလှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာ Washington DC ကိုလာရောက်မှာပါဒီ American Key စင်တွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနေခင်းသတင်းလွှာတွေပထမနိုင်ငံတကာသတင်းလွှာတွေက American ရောက်ဂျပန်ဝန်ကြီးချုပ်ရဲ့ခီးစင်တွင်း American လွှတ်တော်မှာနှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုအသာပေးပြောကြားခဲ့တာကိုပြောပြပေးသွားဖို့ရှိပါတယ်တခါမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာဆိုရင်တော့တာယာဝတီတရားရုံးမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြခဲ့ကြရင်ထိမ့်သိမ်းခံထားရတဲ့တပိတ်ကြောင်သားတွေကိုဒီဂျုံထုတ်တဲ့အချိန်မှာဘာတွေဆောင်ရွက်နိုင်ခဲ့ပါသလဲ
နောက်ကျအဝေးရင်တက်ကြောင်သား73ယောက်နဲ့ဒီအသက်မပြည့်သေးတဲ့ကလေး3ယောက်အတွက်ကျွန်တော်တို့အားမကလျှောက်တာဆက်ပြီးပါလေအဲ့ဒါတော့7နှစ်နေမှာကျွန်တော်တို့
တရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးရဲ့ပြောပြချက်နဲ့တူဒီနောက်သတင်းလွှာတစ်ခုမှာတော့ထိုင်းနိုင်ငံခိုတောင်ကျွန်းမှာကဘာလှည့်ခီးတဲ့နှစ်ဦးအသက်ခံရမှုမှာတရားခံဖြစ်သတ်မှတ်ခံထားရတဲ့မြန်မာအလုသမားနှစ်ဦးကိုတရားရုံးထုတ်စစ်ဆေးတဲ့အခြေအနေကိုလည်းသိကြရပါမယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်ရဲကထိမ့်သိမ်းထားစဉ်လူငယ်လူမဲအမျိုးသားတဦးတေဆုံးခဲ့တာနဲ့ပတ်သက်ပြီးဘယ်လ်တီမိုးမြို့မှာဆန္ဒပြမှုတွေထပ်ပြီးလုပ်ခဲ့ကြပေမဲ့ဒီဗုဒ္ဓဘူးနဲ့ဆန္ဒပြပွဲကတော့ငြင်းငြင်းချမ်းချမ်းပဲပြီးဆုံးသွားပါတယ်ဒီသတင်းပတ်အစောပိုင်းတုန်းကဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့နောက်မှာမြို့ကန်တွေအတွက်ညမထွက်ရအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်အရည10နှစ်မထိုးခင်အိမ်ပြန်ကြဖို့ဘယ်လ်တီမိုးအပါဝင်ဒေတာရင်းကိုစားပြုလွှတ်တော်မှအလီယာကမ်မင်းစ်နဲ့တကွမြို့မီမြို့ဖာတွေကဆန္ဒပြသူတွေကိုနှိုးဆော်ခဲ့ပါတယ်ဆန္ဒပြသူ1000ကျော်လောက်ဟာဘယ်လ်တီမိုးဘူတာယုံကြီးကနေမြို့လယ်ကိုဖျက်ပြီးမြို့တော်ခန့်မှကိုခြိတက်ခဲ့ကြတာဖြစ်ပြီးဒီဆန္ဒပြပွဲဟာအတော့ကိုငြင်းငြင်းချမ်းချမ်းရှိပါတယ်လို့ဘယ်လ်တီမိုးရဲကော်မရှင်နာမင်းကြီးကပြောပါတယ်အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့ဇာပနာပြုတ်လုခဲ့တဲ့နောက်ပိုင်းဆန္ဒပြသူတွေကဈေးဆိုင်တွေကားတွေကိုမိရှို့တာနဲ့ဈေးဆိုင်ကြီးတွေမှာလူရဲမှုတွေဖြစ်ပွားခဲ့တာကြောင့်တနင်္လာနေ့ကစပြီးအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့ဘယ်လ်တီမိုးမြို့ရဲ့အခြေအနေဟာအခုတော့တဖြည်းဖြည်းနဲ့ပုံမှန်ပြန်ပြီးဖြစ်လာနေပါပြီ။ဘတ်စကားတွေမြို့ပတ်ရထားတွေမှာလူတွေပုံမှန်အတိုင်းပြည့်ကျနေပြီးစာတင်ကြောင်းတွေလည်းပြန်ပြီးဖွင့်လှစ်ခဲ့တယ်လို့ဘယ်လ်တီမိုးမြို့ကနာမည်ကြီးတန်ဆောင်တီးဝိုင်းအဖွဲ့ဟာလည်းအပြင်မှာအခမဲ့ဖြိုပြပေးခဲ့ပါတယ်။ဒါပေမဲ့ဘယ်လ်တီမိုးမြို့ကန်ဘေ့စ်ဘောအသင်းဖြစ်တဲ့Orioles နဲ့ Chicago White Sox အသင်းတို့ရဲ့ဗိုလ်တပ်ဖူးနေကစားပွဲကိုတော့ပရိသတ်တွေဝင်ပြီးကြိရှုအောက်ပေးခွင့်မရခဲ့ပါဘူး။ရဲတွေကမြို့အနှံမှာလုံခြုံရေးတာဝန်ယူနေရတာမို့ဒီပွဲအတွက်လုံခြုံရေးအပြည့်မပေးနိုင်တာကြောင့်လို့ဆိုပါတယ်။ဗိုလ်တပ်ဖူးနေကဘယ်လ်တီမိုးအပြင် Washington DC, Boston နဲ့ New York မြို့ကြီးတွေမှာလည်းဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီး New York မှာက Manhattan မှာက Union Square မှာလမ်းတွေကိုပိတ်ဆို့ပြီးဆန္ဒပြသူ60လောက်ကိုတော့ရဲတွေကဖမ်းဆီးသွားခဲ့ပါတယ်။
ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံရဲ့လုံရက်နဲ့ပတ်သက်လို့အတော်ကိုစိတ်မကောင်းဖြစ်ရကြောင်းအမေရိကန်ကွန်ဂရက်လွှတ်တော်ကိုပြောကြားတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မိခွန်းကိုကြိုဆိုတယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုပါတယ်မစ္စတာအာဘေဟာကြီးကျယ်တဲ့လုံရက်ကိုလုံပြနိုင်ခဲ့တယ်လို့သူ့ရဲ့ထုတ်ပေါ်ပြောဆိုချက်တွေဟာအင်မတန်ကိုမှပညာသားပါတာတွေ့ရကြောင်းဂျိုးဘိုင်ဒန်ကချီးကျူးလိုက်ပါတယ်အာရှအိမ်နီးချင်းနိုင်ငံတွေပေါ်ဂျပန်ကကိုကျင်းစာမိတယ်ဆိုတဲ့မစ္စတာအာဘေရဲ့ပြောဆိုချက်ကိုသူအကြိုက်ဆုံးဖြစ်ကြောင်းလဲဂျိုးဘိုင်ဒန်ကပြောပါတယ်အထူးသဖြင့်တရုတ်တောင်ကိုရီးယားနိုင်ငံတွေနဲ့သမိုင်းဆိုင်ရာအငင်းပွားနေရတဲ့တိမ်မွေးတဲ့ကိစ္စတွေကိုရည်ညွှန်းပြောဆိုသွားတာပါအာရှမှာတရုတ်နိုင်ငံဩဇာအာဏာကြီးထွားလာနေချိန်မှာပဲကမ္ဘာလုံးဆိုင်ရာလူညုံရေးခန္ဓာအတွက်ဂျပန်ကဘယ်လိုရည်တည်သွားမလဲဆိုတာကိုမစ္စတာအာဘေမနေ့ကကြေညာသွားပါတယ်ကမ္ဘာစစ်ဒုတိယကမ္ဘာစစ်တုန်းကအာရှနိုင်ငံသားတွေခံစားခဲ့ရတဲ့ဂျပန်ရဲ့လုပ်ရည်တွေနဲ့ပတ်သက်လို့ဂျပန်ကရှောင်ဖဲနေမှာမဟုတ်ကြောင်းနဲ့အရင်ကလူတွေရဲ့လုပ်ရက်ကိုပဲဆက်ကြည့်နေမဲ့အစားသူ့ရဲ့တောင်းပန်မှုကိုလက်ခံကြဖို့မစ္စတာအာဘေကတောင်းဆိုသွားပါတယ်
Ukraine ပဋိပက္ခ အတွက် နိုင်ငံရေးအရဖြေရှားဖို့ လှုပ်ဆောင်မှုတွေနဲ့ CIA အရပါဝင်ပတ်သက်မှုတွေကို အရှိန်လျှော့ဖို့ တောင်းဆိုတဲ့အချက်တွေပါဝင်တဲ့ Minsk သဘောတူညီမှုကို Russia ရုပ်ဘက်က လိုက်နာဖို့ ဆန္ဒရှိတဲ့ပုံမှာ ကျင့်နှံ့အားရမိကြောင်း American သမ္မတဟောင်း Jimmy Carter ကပြောဆိုလိုက်ပါတယ် Moscow မှာ Russia သမ္မတ Vladimir Putin နဲ့ ကုလသမဂ္ဂ အတွင်းမှုချုပ်ဟောင်း Mr. Kofi Annan အပါဝင် ကမ္ဘာခေါင်းဆောင်တွေရဲ့ 2 နှစ်ခွဲကြာ တွေ့ဆုံဆွေးနွေးမှုအပြီးမှာ မနေ့က အခုလိုပြောဆိုခဲ့တာပါ Russia ဘက်က စိတ်ရင်းမှန်နဲ့ ဒီလိုလှုပ်ဆောင်ခြင်းနဲ့ ဆိုတာအတွက် တန်တရားရှိစရာမလိုသလို လုံးဝလည်း တန်တရားမရှိကြောင်း ပြောကြားခဲ့တာပါ Ukraine နဲ့ဖြစ်နေတဲ့ ပဋိပက္ခတွေကို အဖြေရှားဖို့အတွက်ဆိုရင် Minsk သဘောတူညီချက်ကို Russia ဘက်ကနေ လိုက်နာလှုပ်ဆောင်ဖို့လိုတယ်လို့လည်း Mr. Carter ကပြောပါတယ် ပြင်သစ် Germany Russia Ukraine နဲ့ Russia လိုလာတဲ့ခွဲထွက်ရေးတပုံတွေကြားမှာသဘော February လတုန်းကဒီ Minsk သဘောတူညီမှုအမှတ်2ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ် Ukraine နိုင်ငံတဲကပဋိပက္ခတွေကိုရေရှည်ခံပြီးတည်ဝင်ဖြစ်တဲ့နိုင်ငံရေးအဖြေရှားနိုင်ဖို့ကိုရည်ရွယ်ပြီးအပြစ်ခတ်ရက်ဆဲဖို့အပြင်နိုင်ငံခြားသားတပ်ဖွဲ့တွေအနေနဲ့လက်နက်ကြီးတွေကိုရုတ်သိမ်းပေးဖို့ Minsk သဘောတူညီချက်ထဲမှာထည့်သွင်းရေးသားထားတာဖြစ်ပါတယ်
ဤရန်နိုင်ငံအကျဉ်းထောင်တွင်ထိန်းသိမ်းခံရရတဲ့သတင်းတောက်တူဦးပေါ်ဆွဲချက်တင်ထားတဲ့တရှိုလုံမှုအပါဝင်အမှုတော်တော်များများဟာအခြေအမြစ်ခံရမှာမှာမရှိဘဲတမင်လီဆဲလုတ်ကြံထားမှုတွေပဲဖြစ်တယ်လို့ဝါရှင်တန်ပို့သတင်းစာကြီးရဲ့အမှုဆောင်အက်ဒီတာကပြောဆိုလိုက်ပါတယ်ဝါရှင်တန်ပို့သတင်းတောက်ဂျေဆန်ရာဇီယမ်ဟာအပြစ်မရှိတဲ့လူကောင်းတူဦးဖြစ်ပြီးအခြားလူတွေလိုသူ့မှာလဲလွတ်လပ် နဲ့ရင်ဆိုင်နေရတဲ့သတင်းတော့ Razarian ကိုတရားရုံးကနေလွှတ်ပေးလိုက်မယ်လို့မျှော်လင့်ထားပြီးတရားရုံးမှာတော့သူဟာအမှုကိုရင်ဆိုင်ရမှာဖြစ်ကြောင်းအီရန်နိုင်ငံသား၏ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောဆိုပါတယ် Razarian ကိုလွန်ခဲ့တဲ့ကုလလောက်ကသူစနီးသတင်းတော့နဲ့အတူဖမ်းဆီးမိခဲ့တာဖြစ်ပြီးသူစနီးကိုတော့ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်အိုဘားမားအစိုးရကရော Washington Post ကပါလူသားချင်းစာနာမှုအရသူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ
် VOA မိခင်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာ Washington DC ကိုရောက်ရှိနေစဉ်တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဒုတိယနိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ American နိုင်ငံခြားရေးဌာနကပြောကြားလိုက်ပါတယ်။ American အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာ American ပြည်ထောင်စုကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိမှာဖြစ်ပြီးလွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။သူရဦးရွှေမန်းဟာမြန်မာနိုင်ငံရွေးကောက်ပွဲမှာသမ္မတလောင်းဖြစ်တဲ့ဝင်ရောက်အရွေးခံဖို့အလားအလာရှိသူလည်းဖြစ်ပါတယ်။သူရဦးရွှေမန်းဟာတနင်္လာနေ့မှာဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်နဲ့တွေ့ဆုံဖို့ရှိတယ်လို့လည်း American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်တောက်ကြနေ့မှာတော့သူရဦးရွှေမန်းဟာကာနေဂျီနိုင်ငံတကာငြိမ်းချမ်းရေးသိပ္ပံမှာမိန့်ခွန်းပြောကြားဖို့လည်းရှိပါတယ်။ဒီခီးစဉ်အတွင်းအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမယ့်အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာစတဲ့ကိစ္စရပ်တွေကိုအဓိကအားယုံစိုက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌက VOE ကိုပြောဆိုခဲ့ပါတယ်
။ဒီဘောနိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်တိုင်းကြောင့်တည်ဆုံးသူအရေအတွက် 9,500 နီးပါးရှိသွားပြီလို့အစိုးရအရာရှိတွေကဒီကနေ့မှပဲပြောဆိုပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာအပြည့်အစည်းပုံတွေကြားကပြည်နေသူတွေကိုကယ်ဆယ်ဖို့လုပ်နေကြသလိုလူမှုကူညီရေးအဖွဲ့တွေကလည်းအကူအညီပစ္စည်းတွေကိုဖြန့်ဝေပေးနိုင်အောင်ကြိုးစားနေကြပါတယ်။မြို့တော်ကတ်မန်ဒူမှာတော့ဆယ်ကျော်သက်အရွယ်ကလေးငယ်တူဦးကို9.8ပြင်းအားငလျင်လှုပ်ပြီး9ရက်အကြာမှာအပြိုပြက်ပုံအောက်ကအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကသူ့ကိုကယ်ထုတ်လာချိန်မှာလူအုပ်ကြီးကဝိုင်းဝန်းဩဘာပေးခဲ့ကြပါတယ်။ VOA သတင်းတော်စတီဗ်ဟာမန်ကကတ်မန်ဒူမြို့အရှိမြောက်ဖက်မာဂျီဂါွန်ရွာကိုတွားရောက်ခဲ့ပြီးရွာသားတွေဟာသူ့ရဲ့အဆောက်အုံတွေနဲ့ခြံမွေးတိရစ္ဆာန်တွေကိုလည်းဆုံးရှုံးခဲ့ရတဲ့အပြင်အကူအညီတွေလည်းသိမ်းမရကြဘူးလို့သူ့ကိုပြောကြောင်းပြောဆိုပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလူသားချင်းကူညီမှုဆိုင်ရာအကြီးအကဲဗယ်ရီအမော့စ်ကလည်းနီပေါ်ကိုကယ်ဆယ်ရေးလုပ်ငန်းတွေအတွက်၃ရက်တာခီးစဉ်အဖြစ်ဒီကနေ့ရောက်လာဖို့ရှိနေပါတယ်။ဒီ လာဟာလတာပြင်းနဲ့မှနေကြတဲ့လူပေါင်း၅သိန်းအတွက်ဆေးနဲ့အစားအသောက်တွေအပြင်ဆင်လောက်ကင်ချက်တွေကိုထောက်ပံ့ပေးဖို့အလှငွေ415သန်းထည့်ဝင်ဖို့ကုလသမဂ္ဂကဗဟုသုတနည်းကပဲတောင်းဆိုလိုက်ပါတယ်။ငလျင်ကျောင်းအိမ်ပေါင်း9000လောက်နဲ့အခြားအဆောက်အုံပေါင်း5သိန်းတက်မနေပျက်စီးသွားခဲ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။တရအပြင်မနေ့ကအမေရိကန်သမ္မတဘာရက်အိုဘားမားကနီပေါ်ဝန်ကြီးချုပ်နဲ့တယ်လီဖုန်းပြောဆိုခဲ့ပြီးလက်တလောလိုအပ်နေတဲ့ကူညီကယ်ဆယ်ရေးအတွက်နဲ့ပြန်လည်နလန်ထဖို့လုပ်ငန်းစဉ်တွေအတွက်အလွန်ငွေပေါင်း10သန်းကျော်ထည့်ဝင်သွားမယ်လို့ကတိပေးပြောကြပါတယ်
။ဗီယက်နမ်နိုင်ငံမှာတောင်မြောက်ပြန်လည်ပေါင်းစည်းပြီးကွန်မြူနစ်တွေအုပ်ချုပ်နိုင်ခဲ့တာနဲ့ဗီယက်နမ်စစ်ပွဲကြီးပြီးဆုံးခဲ့တဲ့နှစ်40ပြည့်အထိမ်းအမှတ်ပွဲကျင်းပနေပါတယ်။စစ်ပွဲကြီးအဆုံးသတ်ရှိခဲ့တဲ့စစ်တပ်ရဲ့အောင်ပွဲဖြစ်လဲစီးပြခန္ဓာကိုဒီကနေ့ဂျယ်တပရီနေမှာကျင်းပခဲ့တာဖြစ်ပြီးဗီယက်နမ်စစ်တပ်နဲ့စစ်ပြန်တွေအပြင်လူထုပါပါဝင်တဲ့ထောင်နဲ့ချီတဲ့သူတွေဟာအလံတွေဝှေ့ယမ်းပြီးဟိုချီမင်းမြို့လည်းကိုချီတက်ခဲ့ကြတာဖြစ်ပါတယ်။ဒီစီးပြခန္ဓာဟာ1985ခုနှစ်ဧပြီလ30ရက်နေ့ကမြောက်ဗီယက်နမ်ဘက်ကတန်ချက်ကကားတွေတောင်ဗီယက်နမ်မြို့တော်ဆိုင်ကုန်းကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တဲ့အထိတ်မှတ်လည်းဖြစ်ပါတယ်။ဒါအပြင်မြောက်ဗီယက်နမ်အစိုးရရဲ့ပြင်သစ်အပြင်အမေရိကန်နဲ့ပါဆက်ပြီးဆယ်စုနှစ်နဲ့ချီပြီးတော့ဖြစ်ပွားခဲ့တဲ့စစ်ပွဲအဆုံးသတ်သွားတဲ့အထိတ်မှတ်လည်းဖြစ်ပါတယ်။ဒီစစ်ပွဲအတွင်းအမေရိကန်စစ်သား58,000တေဆုံးခဲ့ရတယ်လို့ဗီယက်နမ်နိုင်ငံသား4သန်းလောက်လည်းတေဆုံးခဲ့ရတာပါ။အဲ့ဒီချိန်ကမြောက်ဗီယက်နမ်ဘက်ကကွန်မြူနစ်တွေတောင်ဗီယက်နမ်ဘက်ကိုဝင်မလာအောင်တောင်ဗီယက်နမ်ဘက်ကနဲ့အမေရိကန်ကဝင်ရောက်အကူအညီပေးခဲ့တာဖြစ်ပြီးဆိုင်ကုန်းကျသွားပြီးမကြခင်မှာပဲအမေရိကန်တပ်တွေကိုပြန်ပြီးရုတ်သိမ်းခဲ့တာလည်းဖြစ်ပါတယ်။
ဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီကိုအနံ့ရခဲ့တဲ့ရုရှားနိုင်ငံရဲ့အနည်း90မြောက်အောင်ပွဲနေ့အခမ်းအနားကိုတက်ရောက်မဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းရဲ့ခရီးစဉ်ကိုဖျက်သိမ်းလိုက်ကြောင်းရုရှားနိုင်ငံကကြေညာလိုက်ပါတယ်။ပျုံယမ်းမြို့မှာပဲသူနေဖို့ဆုံးဖြတ်တယ်လို့ခင်ဂျွန်အွန်းရဲ့သတင်းစကားကိုတန်တမန်နီလန်းအရာသူတို့ရရှိခဲ့ကြောင်းရုရှားအစိုးရပြောခွင့်ရသူကဒီကနေ့ပြောပါတယ်။ရုရှားခရီးစင်ဟာကင်ဂျွန်အွန်းအနာရလာပြီးနောက်ပိုင်းသူ့ရဲ့ပထမဦးဆုံးခရီးစဉ်လည်းဖြစ်ပါတယ်။အတိအကျထုတ်မပြောနိုင်တဲ့မြောက်ကိုရီးယားပြည်တွင်းရေးကိစ္စတွေကြောင့်ကင်ဂျွန်အွန်းရဲ့ခရီးစဉ်ဖျက်သိမ်းရတာဖြစ်တယ်လို့ရုရှားပြောခွင့်ရမစ္စတာပက်စကော့ဖ်ကပြောကြားလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါ။အခုဒီနိုင်ငံတကာသတင်းဆောင်ပါတွေထဲကနေပြီးတော့ဂျပန်ဝန်ကြီးချုပ်ရဲ့အမေရိကန်ခရီးစဉ်နဲ့စာပြရစီရှင်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်အထက်နယ်အောက်လွှတ်တော်နှစ်ရက်ရှေ့မှောက်မှာပထမဆုံးမိန့်ခွန်းပြောကြားတဲ့ဂျပန်ခေါင်းဆောင်ပဲဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးကိုမစ္စတာအာဘေကမိမောင်းထိုးပြခဲ့သလိုပစိဖိတ်ဒေသကုန်သွယ်ရေးသဘောတူစာချုပ်အဆိုပြုချက်ကိုထောက်ခံကြောင်းလည်းပြောခဲ့ပါတယ်။ဒါပေမဲ့တချို့အာရှနယ်ပါအမေရိကန်လွှတ်တော်အမတ်တွေကတော့ဂျပန်တွေဟာဒီဒုတိယကမ္ဘာစစ်အတွင်းအာရှနိုင်ငံတွေကအမျိုးသမီးတွေအပေါ်မတရားပြုကျင့်ခဲ့တဲ့ကိစ္စဝင်ချတောင်းပန်ခြင်းမရှိတဲ့အပေါ်မှာတော့စိတ်ပျက်ခဲ့ကြပါတယ်။ Capital လွှတ်တော်စာအုပ်ရှီယာကနေပြီးတော့ Sandy Singh ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်။
Mr. Speaker
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကွန်ဂရက်လွှတ်တော်မှာဗဟုသုနေတုံးကတမိုင်းဝင်မိန့်ခွန်းပြောဖို့ရောက်လာခဲ့တာပါသူမိန့်ခွန်းမတိုင်ခင်ဝါရှင်တန်မြို့တော်မှာရှိတဲ့ဒုတိယကမ္ဘာစစ်အတွင်းကြာဆုံးသူတွေအတွက်အောက်မေ့ဘွယ်အထိမ်းအမှတ်နေရာကိုသူသွားရောက်ခဲ့တဲ့အကြောင်းနဲ့အတူလွန်ခဲ့တဲ့အနှစ်90ကကြာဆုံးခဲ့သူတွေအတွက်ဝမ်းနည်းရတဲ့အကြောင်းပြောသွားပါတယ
် I offer with profound
ဒုတိယကမ္ဘာစစ်ကြီးအတွင်းသေဆုံးခဲ့ရတဲ့အမေရိကန်ပြည်သူတွေအားလုံးအတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရတယ်ဆိုတာကိုတကယ့်ကိုလေးလေးနက်နက်ပြောပြစီ။
ဒါပေမဲ့အဲ့ဒီကာလတွေတုန်းကအာရှကအမျိုးသမီးနဲ့မိန်းကလေးငယ်2သိန်းလောက်ကိုဂျပန်စစ်တပ်ကလိမ်ပိုင်းဆိုင်ရာကျုံပြူဆက်ဆံခဲ့တဲ့အပေါ်မှာတော့မစ္စတာအာဘေကတောင်းပန်ပြောဆိုခြင်းမရှိခဲ့ပါဘူး။သူ့ရဲ့ဂျပန်ဝန်ကြီးချုပ်တွေထုတ်ပေါ်ပြောဆိုခဲ့ကြသလိုပဲဒီကိစ္စအတွက်စိတ်မကောင်းဖြစ်ရတယ်ဆိုတာလောက်ပဲပြောသွားတာပါ။အမျိုးသမီးတွေကိုအကာအကွယ်ပေးဖို့နဲ့သူတို့အတွက်အပြောင်းအလဲတွေကိုဖော်ဆောင်ပေးသွားမယ်အကြောင်းမစ္စတာအာဘေကကတိပြုပြောကြားသွားပါတယ
် We are changing some of our old
အမျိုးသမီးတွေသူတို့ဘဝအတွက်သူတို့ကိုယ်တိုင်ပို့ပြီးတော့ပါဝင်ဆုံးဖြတ်လှုပ်ဆောင်လာနိုင်အောင်လို့စွမ်းရည်တွေမြင့်တက်လာဖို့အတွက်ကျွန်တော်တို့ရဲ့အကျင့်ဟောင်းတွေကိုပြောင်းလဲပြစ်နေပါတယ
်ဒီမိုကရက်လွှတ်တော်အမတ်တချို့ကတော့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေအတွက်မစ္စတာအာဘေတောင်းပန်ခြင်းမရှိခဲ့တဲ့အပေါ်မှာစိတ်ပြက်လက်ပြက်ဖြစ်ကြပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ်မိုက်ခ်ဟွန်တာကမစ္စတာအာဘေအနေနဲ့မှန်ကန်တဲ့ခေါင်းဆောင်မှုကိုဖော်ပြနိုင်တဲ့အခွင့်အလမ်းတရက်ကိုဆုံးရှုံးခံလိုက်ကြပဲလို့ပြောပါတယ
် He did talk about Japan and his
ဂျပန်နိုင်ငံအကြောင်းဂျပန်တို့ရဲ့အကျင့်စရိုက်ဟောင်းတချို့ကိုပြောင်းလဲနိုင်အောင်အားထုတ်ကြိုးပမ်းနေတယ်ဆိုတာတွေကိုတော့သူကပြောပါတယ်
ဒါပေမဲ့ဂျပန်စစ်တပ်သမိုင်းနဲ့ဆက်ဆက်နေတဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြန်ပေးဆွဲဖမ်းဆီးပြီးလိန်ကျေးကျုံအဖြစ်ခိုင်းစေခဲ့တဲ့ကိစ္စတွေကိုတော့သူကရှောင်ပြီးပြောသွားတယ်လေ
စစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ယန်ဆူးလီကတော့လွှတ်တော်အပြစ်ပတ်မှာမစ္စတာအာဘေကိုလာရောက်ကန့်ကွက်ဆန္ဒပြခဲ့ပါတယ
်ခရစ်စီယိုဆာဝါဒါဟာစမကြောက်ခင်းနေတယ်ကအဘေက
မစ္စတာအာဘေကိုတွေ့ဖို့ကျွန်မဒီကိုလာခဲ့တာပါသူကအမျိုးသမီးတွေလိန်ကျေးကျုံပြုခန်းတဲ့ကိစ္စကိုဝန်မခံဘူးဒါပေမဲ့ကျမကိုယ်တိုင်အဲ့ဒီလိုခံစားခဲ့ရတဲ့သူပါဂျပန်စစ်သားတွေရဲ့အတင်းအဓမ္မဒိန်ချွန်ပြူတာကိုကျမခံခဲ့ရတယ်ဆိုတာကိုသူသိအောင်ကျမလာခဲ့တာပ
ါအနာဂတ်ရည်ရွယ်တွေကိုပြောဆိုရမှာတော့မစ္စတာအာဘေကအမေရိကန်နဲ့ဂျပန်နှစ်နိုင်ငံအကြားပစိဖိတ်ဒေသကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အပြည့်အစုံချုပ်ဆိုနိုင်အောင်ကြိုးပမ်းသွားဖို့ပြောကြားသွားပါတယ
် Hope for the future Ladies and gentlemen the finest
အမေရိကန်ပြည်တော်စုရဲ့အကောင်းဆုံးအရေးချင်းတစ်ခုကကမ္ဘာကြီးကိုမျှော်လင့်ချက်တွေပေးနိုင်ခဲ့တာအခုလည်းပဲပေးနေတာအမြဲတမ်းလည်းဆက်ပြီးတော့ပေးသွားနိုင်တာပဲဖြစ်ပါတယ်
။ Republican အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာနဲ့တခြားလွှတ်တော်အမတ်တွေကတော့ Mr. Abe ရဲ့မိကုံးကိုချီးကျူးဂုဏ်ပြုခဲ့ကြပြီးဒါဟာတနိုင်ငံစလုံးကအလေးထားချစ်သုံးတဲ့စက်တန်ဘိုးတွေနဲ့ရည်မှန်းချက်တွေကိုအခြေခံတဲ့အနာဂတ်ကိုဖော်ပြတာဖြစ်တယ်လို့ပြောဆိုကြပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရဲ့အမေရိကန်ခရီးစဉ်အကြောင်းမက်ခင်ဖြူထွေးပြောပြသွားခဲ့တာပါမကြာခင်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်ဇက်တာဆူရလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထွေထွေရွေးကောက်ပွဲတွေကိုအခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာနာဘိုင်းရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲအခုလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ဒါရိုက်လေးလိုင်းဆွေးနွေးကနေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကနေပြီးတော့တာယာဝတီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့ပညာရေးသပိတ်ကျောင်းသားတွေကိုရုံးထုတ်ဆစ်ဆီးခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ။တာယာဝတီအချင်းထောင်မှာဖမ်းဆီးထိမ့်သိမ်းခံထားရတဲ့ကျောင်းသား80ကျော်ရဲ့အမှုကတော့နောက်ထပ်လနဲ့ချီကြာမြင့်အောင်မယ်လို့ရှင်းတွေကပြောပါတယ်။ဒီကနေ့မှာတော့ဖမ်းဆီးခံကျောင်းသားတွေကိုတာယာဝတီရုံးမှာရုံးထုတ်ခဲ့တာမှာအဖမ်းမခံဘဲထွက်ပြေးနေတဲ့ကျောင်းသား3ယောက်ကိုအမှုကနေပိတ်သိမ်းလိုက်တယ်လို့တချို့ကတော့အာမခံနဲ့လွှတ်ပေးခဲ့ပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးစံတပြကျောင်းသားတွေရဲ့ထောင်တွင်းအခြေအနေနဲ့အမှုသွားအမှုလွှာအခြေအနေအရရကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးတောင်းဆိုဆန္ဒပြပွဲအကြမ်းဖက်ဖြိုးခွင်းခံရပြီးတာယာဝတီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသား82ဦးတို့ကိုဒီကနေ့တာယာဝတီတရားရုံးကိုရုံးပြောင်းပြီးတော့ရုံးထုတ်ခဲ့ပါတယ်။ဒီကနေ့မှာတော့ဝရမ်းပြေးကျောင်းသား3ဦးတို့ကိုအမှုပိတ်သိမ်းတာအပါအဝင်ရှစ်နေပါဝါပြန်တင်တာတွေလုပ်ခဲ့ရတယ်လို့ကျောင်းသားတွေအတွက်ရှစ်နေရှစ်ရက်အဆောင်ရွက်ပေးနေသူတရားလွှတ်တော်ရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်။
ဒီမှာတရားခံအပြည့်ပေါ့သူတို့ပြည့်ပြည့်သတ်မှတ်ထားတာကကျွန်တော်ကိုကြောက်ကိုရေကိုမြတ်သူရေကိုလင်းတနိုင်ရယ်အဲ့ဒီ၃ယောက်နဲ့ပတ်သက်ပြီးတော့ရှားဖွေလို့မတွေ့ရှိနိုင်တော့ဘူးဆိုတော့မှန်နီတက်တွေခေါ်ရတယ်ကျွန်တော်ကလည်းထုံးကြရယ်အဲ့ဒီတက်တွေကိုစစ်ဆေးပြီးတော့သူတို့အပြေးမနဲ့အမှုပိတ်ခဲ့တာပေါ့ပိတ်ပြီးမှကျွန်တော်တို့ဒါမဲ့ဒီမေလ၁၂ရက်နေ့မှာကျွန်တော်ဒီမှာပြည်မှုကြီးကိုစတင်စစ်ဆေးမှာဒီလိုဖြစ်မှာဖြစ်ပါတယ်ရဲမှုကုန်းကြီးနဲ့ဖြစ်ပါတယ်ဟိုတာယာရီမျိုးနဲ့တရားရုံးမှာဂျုံးပြန်ထုတ်ပါတယ်ပြန်ထုတ်တာမှုပြည့်ဖြစ်သွားတဲ့အတွက်ကျွန်တော်တို့ရှိနေပါဝါပြန်တင်ရပါတယ်ကိုအောင်မန်းဆန်းမှာဟုတ်ကွန်နဆေးရတဲ့သူနောက်တစ်ခါကိုဇော်ကြီးက71 81ယောက်71ယောက်မှာကျွန်တော်အားလုံး81ယောက်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံရှိနေတဲ့ကွန်ရက်နဲ့ဒီဘိတ်ဆွေရှိနေတယ်ကျွန်တော်ပူပေါင်းပါပါတင်ရပါတယ်ဒါပေမဲ့နေတဲ့နေရာရင်းက7ယောက်အမကံပေးထားတာဝင်းရံဒီသူတွေကျောင်းသား9ယောက်လောက်ပါပါတယ်အဲ့ဒါတွေကဂျုံပြောင်းသွားပြီးတော့ဒီတာဝါရီကိုရောက်လာတဲ့အမကံအစ်ပြန်လျှောက်ပြီးပြန်အမကံလျှောက်လာပြန်လောက်ရပါတယ်ဒါအမကံတခါတည်းပေးတော့ကျွန်တော်တို့နောက်ထပ်အဝေးရင်တက်ကျောင်းသား73ယောက်နဲ့ဒီအသက်မပြည့်သေးတဲ့ကလေးသုံးယောက်အတွက်ကျွန်တော်တို့အားမကလျှောက်တာဆက်ပြီးပါလိမ့်မယ်အဲ့ဒါတော့စနေနေ့မှာကျွန်တော်တို့ထောက်ထားအပြည့်စုံနဲ့ပြန်တင်ရပါမယ်
ဝရမ်းပြေးကျောင်းသားသုံးဦးတို့ကိုအမှုကပိတ်သိမ်းလိုက်ပေမဲ့သူတို့ကိုပြန်ပြီးဖမ်းမိတဲ့အချိန်မှာပြန်ပြီးတော့အမှုတင်မဲ့အခြေအနေကလည်းရှိနေသေးတာဖြစ်ပါတယ
်။အမှုကတော့တက်တီရ43အောင်ရှိတယ်။တက်တီ43အောင်ရှိတဲ့အခါကျတော့တချိန်တစ်ပတ်ကိုတချိန်စစ်မှာပေါ့နော်။အင်္ဂါနေ့တိုင်းကျတော့စစ်မှာဖြစ်တဲ့တည်း။ဟိုလွယ်လွယ်နဲ့တော့ပြီးသွားမယ်လို့ကျွန်တော်တို့ယူဆလို့မရပါဘူး
။ဟုတ်ရှင
်။မှန်ပါတယ်ခင်ဗျာ။တရေလူနဲ့တရေရသစီများကိုစစ်ဆေးပြီးတဲ့နောက်မှာကျတော့ဆွဲချက်တင်တဲ့မတင်တဲ့နှစ်ဖက်ရှာလို့ရပြရပါမယ်။အဲ့ဒီဘက်ကတရားရင်ကဆွဲချက်တင်တဲ့အမိန့်ချပါတယ်။ဆွဲချက်မတင်နိုင်တဲ့လူတွေရဲ့ရှင်းလို့ပြီးတော့သူကြည့်ပြင်းချင်းမို့တာဝန်ရှိတယ်လို့ယူဆတဲ့လူတွေကိုကျွန်တော်ဆွဲချက်တင်မှာဖြစ်ပါတယ်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးညိုပြည့်စင်မှုအပါအဝင်ပုံမှန်၅ခုနဲ့တရားစွဲဆိုရုံးထုတ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းတရားလိုဘက်ကတင်ထားတဲ့တက်တေ43ဦးတို့ကိုစစ်ဆေးပြီးမှစွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ရမှာဖြစ်ပါတယ်။တရားလိုဘက်ကတင်ထားတဲ့တက်တေ43ဦးတို့ကိုတော့ဖမ်းဆီးခံကျောင်းသားတွေရဲ့89ဦးတို့ကစစ်ဆေးကြားနာကြမှာဖြစ်ပါတယ်။အမှုကိုလည်းတာယာဝတီတရားရုံးမှာတပတ်တခါကြားနာမှာဖြစ်တယ်လို့ရှင်းနေချီဦးသိန်းတန်းဦးကပြောပါတယ်။လက်ရှိတာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကိုတော့ထောင်ထဲမှာရုပ်မြင်သံကြားကြည့်ရှုခွင့်နဲ့သတင်းစာကြားနဲ့ဖတ်ရှုခွင့်ရေလောင်းအိမ်သာသုံးဆွဲခွင့်တွေပေးထားတယ်လို့ရှင်းနေချီကပြောပါတယ်။ဒါပေမဲ့လည်းဖမ်းဆီးခံကျောင်းသားတွေရဲ့မိသားစုဝင်တွေကတော့ထောင်ထဲမှာလူအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေစေလို့ပြောဆိုကြပါတယ်။ကျောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုတီဟာဝင်းတင်ရဲ့မိခင်ကတော့အခုလိုပြောပါတယ်
။ထောင်အာနာပိုင်းလေးကဟိုကိုယ်နေဆက်လိုက်ပြီးဖြစ်တယ်ပေါ့။ဖြစ်တာတော့ရိုးရိုးတန်းတန်းမဖြစ်ဘဲလူရဲ့ဂုံပိတ်ခါပေါ့လူအခွင့်အရေးချိုးဖောက်ပြီးတော့အန်ဒါဝယ်ရီခလေးတွေအတွင်းခံနေပါ။ဟိုဟိုနိုင်ဒီနိုင်အဲ့လိုဖြစ်တယ်ပေါ့။အဲ့ဒါမျိုးကမဖြစ်သင့်ဘူးလေနော်။လူအခွင့်အရေးချိုးဖောက်ခံနေရတယ်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေကိုမတ်လ10ရက်နေ့ကလေဗရန်မြို့မှာအာဏာပိုင်တို့အကြမ်းဖက်ရိုက်နှက်ဖမ်းဆီးပြီးထိန်းသိမ်းထားတာဟာလေဒီကနေ့ဆိုရင်ရက်ပေါင်း90ကျော်သွားပြီဖြစ်ပါတယ်။သူတို့တောင်းဆိုခဲ့ကြတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်တွေကိုတော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ကအသီးသီးအတည်ပြုထားပေမဲ့လွှတ်တော်နှစ်ယောက်ကြားမှာကြွားချချက်တွေကလည်းရှိနေသေးတာမို့လွှတ်တော်နှစ်ယောက်ပေါင်းပြည်ထောင်စုလွှတ်တော်မှာပြန်လည်ညှိနှိုင်းချဖို့လည်းရှိနေပါတယ်ရှင်။
တရားဝင်ကျင်းထမှာထိန်းသိမ်းခံထားရတဲ့ပညာရေးပြုပြင်ရေးတပိတ်ကျောင်းသားတွေကိုဒီကနေ့ရုံးထုတ်စစ်ဆေးခဲ့တဲ့အခြေအနေကိုတော့မသိင်္ဂီထိုက်စုံစမ်းတင်ပြသွားတာပါအခုတခါထိုင်းနိုင်ငံမှာလူသတ်မှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာအလုသမားနှစ်ဦးရဲ့အခြေအနေကိုလည်းတစ်လှည့်ပြောပြပေးပါဦးမယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်လို့တရားခဏ်ဖြစ်ဆွဆွဲပြီးဖမ်းဆီးခံထားရတဲ့မြန်မာအလုသမားနှစ်ဦးရဲ့ DNA ကိုပြန်ပြီးတော့စစ်ဆေးဖို့ Cosmoe တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဒီအမှုသွားအမှုလာရဲ့အခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်။လေကျွန်းလို့ခေါ်တဲ့ထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့ဆွဆွဲခံထားရသူမြန်မာနိုင်ငံသားနှစ်ဦးကိုဖမ်းဆီးပြီးရုံးတင်စစ်ဆေးရာကနေဧပြီလ30ရက်နေ့မှာတော့ပြန်လည်ရုံးထုတ်စစ်ဆေးခဲ့တာပါ။ဆွဆွဲခံထားရတဲ့သူတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေတောင်းဆိုထားတဲ့အချက်တွေကတရားခဏ2ဦးကို DNA ပြန်လည်စစ်ဆေးခွင့်ပြုကြောင်းတရားရုံးကနေဆုံးဖြတ်ချက်ချခဲ့တယ်ဆိုပြီးမြန်မာတန်ရုံးကဥဆောင်ဖွဲ့စည်းပေးထားတဲ့အထူးစုံစမ်းရေးကော်မတီကတာဝန်ရှိသူဦးကျော်တောင်းကဆိုပါတယ်
။ဟို DNA စစ်ဆေးခါကောင်နေပြီးတော့ကျွန်တော်တို့ပြန်ပြီးတော့အစီအစဉ်ခွင့်ပြုပါလို့လျှောက်ထားတာကိုညနေပိုင်းမှာပြည်သားလွတ်လွတ်လပ်လပ်ပြန်နေချစ်စေမှုကိုပြန်ပြီးတော့ပြည်သူပြည်သားပေါ်ထွန်းနိုင်တယ်ဆိုပြီးတော့တရားရုံးအရင်းနဲ့ဆက်ဆွဲချရတယ်လို့ဒီ
လက်ကျော်မှုဖြစ်ပွားပြီးစဉ်တုန်းကတော့ရဲတွေဘက်ကဆွဆွဲချက်တွေထဲမှာတေဆုံးသူတွေရဲ့ခန္ဓာကိုယ်မှာမြန်မာနိုင်ငံသားတစ်ဦးရဲ့ DNA မျိုးရိုးဗီဇတွေတူတာတွေကိုတွေ့ရှိရတယ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတရားခဏ်တွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေသူတွေကမေးခွန်းထုတ်ခဲ့တဲ့အကြောင်းကိုလည်းဦးကျော်တောင်းကဆက်ပြောပြပါတယ
်အဲ့ဒီသူတို့ဆွဆွဲထားတဲ့ DNA ဒီနံပါတ်1ဒေတုံးကဘယ်ရှင်ကယူထားတဲ့ DNA လဲဘလို့ဒီကယူထားတဲ့ DNA လဲဘယ်နည်းနဲ့ယူထားတဲ့ DNA လဲအဲ့ဒီ DNA ယူတာကကျွန်းကျင်တယ်ဘာလို့ပါလဲသိစီးထားတဲ့လူကဘယ်လိုသိစီးထားတယ်သူတို့စီက DNA ယူပါတယ်လို့မှတ်ချက်မှတ်ရတာဘယ်လိုယူသူလဲဆိုတော့အင်္ဂါရ3ခုပါကိုရေးကနေပြီးတော့ယူုံနဲ့မရဘူးနံပါတ်1ကျွန်းကျင်တဲ့လူကအဲ့ဒီ DNA ကိုမှတ်တတ်နေဖို့တစ်ခွက်တစ်ခွက်လိုတယ်နံပါတ်3အဲ့ဒီ DNA ကိုတကယ်ကိုကျွန်းကျင်တဲ့အဖွဲ့အစည်းတစ်ခုကသိမ်းထားဖို့လိုသေးတယ်ကိုကျွန်တော်တို့ကဒီကျွန်တော်တို့ဘက်ကမဖြစ်နိုင်ဘူးဖြစ်နိုင်ရှေမရှိဘူးဆိုတာကိုတင်ပြထားတယ်အဲအဲ့ဒါကိုပြောကျွန်တော်တို့ထပ်ပြီးတော့မှဒီစောစောကျွန်တော်ပြောသူအသေးစိတ်ကျွန်တော်တို့ဟိုဒီပြောတဲ့ DNA ကဘလောက်မှန်ကန်မှုရှိတယ်ဘလောက်ဆက်ချရမှုရှိတယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့ကထပ်ပြီးတော့မှတရုပ်စံခွေးကြရအောင်ပါ
လေကျုံမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအနေနဲ့တရားခဏနေအဖြစ်ဆွဆွဲခံနေရမှုတွေကိုထိုင်းရှေ့တွေနဲ့ပေါင်းပြီးတရားရုံးမှာခုခံခြေပတ်မှုတွေဆက်လုပ်ဖို့အတွက်က ရေရှည်လုံဆောင်ရမယ်လုပ်ငန်းတွေဖြစ်တဲ့ဆိုပြီးပြောပါရယ်အစပိုင်းမှာမြန်မာတန်ရုံးဘက်ကနေဖိဖိစီစီဆောင်ရွက်ပေးတာတွေရှိခဲ့ပေမဲ့လိုက်ပါဆောင်ရွက်တဲ့အခါမှာကုန်ကြတဲ့ငွေကြေးအခက်အခဲတွေတရားခံဘက်ကနေလိုက်ပါတက်တည်ထွက်ပေးမဲ့တက်တည်နေတဲ့ပတ်သက်လို့ဆောင်ရွက်မှုတွေဟာနောက်ပိုင်းမှာအားနည်းမှုတွေရှိလာတယ်ဆိုပြီးဥကြောတောင်းကဆက်ပြောပြပါရယ်ဒီအတွက်အခုဆိုရင်သတ်မှတ ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဆက်ပြောပြပါတယ်။လက်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူတက်မှုမတည်မှု
တရားမဝင်ဝင်ရမှုစတဲ့အမှုခွန်မှုနဲ့ဆွဆွဲထားပေမဲ့မြန်မာလူငယ်နှစ်ဦးကတော့စစ်ဆေးမင်းများစဉ်အတွင်းနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ဝန်ခံခဲ့ရကြောင်းသူတို့ဟာလူတက်မှုနဲ့ပတ်သက်ခြင်းမရှိကြောင်းငြင်းဆိုထားပါတယ်ရှင်။ထိုင်းနိုင်ငံမှာဒီတရားမဝင်ရွှေ့ပြောင်းလုပ်သမားမြန်မာနှစ်ဦးရဲ့ဒီလူတက်မှုနဲ့ဆွဆွဲခံထားရတဲ့အခြေအနေကိုတော့မအေးမှာကပြောပြပေးသွားတာပါရှ တချင်းတွင်တောင်းစုတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာရိုက်ကဆက်သွယ်လို့ရင်တော့ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ877ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုနားဆင်နေတဲ့ကြာသာပတေးနေ့ညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါလိမ့်မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ရဲကထိမ့်သိမ်းထားစဉ်လူငယ်လူမဲအမျိုးသားတူတေဆုံးခဲ့တာနဲ့ပတ်သက်ပြီးဗယ်လ်ဒီမျိုးမြို့မှာဆန္ဒပြမှုတွေထပ်ပြီးလှုပ်ခဲ့ကြပေမဲ့ဒီဗုဒ္ဓဘူးနဲ့ဆန္ဒပြပွဲဟာငြင်းငြင်းချမ်းချမ်းနဲ့ပဲပြီးဆုံးသွားပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့နောက်မှာမြို့ကန်တွေအတွက်ညမထွက်ရအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။မနေ့ကဗယ်လ်ဒီမိုးပြန်ဝါရှင်တန် DC ဘော့စတန်နဲ့နယူးယောက်မြို့ကြီးတွေမှာလည်းဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးနယူးယောက်ကမန်ဟတ်တန် Union Square မှာတော့လမ်းတွေကိုပိတ်ဆို့ဆန္ဒပြသူ60လောက်ကိုရဲတွေကဖမ်းဆီးခဲ့တာပါ။ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံရဲ့လုပ်ရတဲ့ပတ်သက်ပြီးအတော့ကိုစိတ်မကောင်းဖြစ်ရကြောင်းအမေရိကန်လွှတ်တော်မှပြောကြားတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မင်းကွန်းကိုကြိုဆိုကြောင်းအမေရိကန်ဒုသမရဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။မစ္စတာအာဘေဟာအာရှအိန္ဒိယနိုင်ငံတွေပေါ်မှာဂျပန်ကကိုယ်စီရင်စာမိတယ်ဆိုတဲ့သူ့ရဲ့ပြောဆိုချက်ကိုအကြိုက်ဆုံးဖြစ်ကြောင်းဂျိုးဘိုင်ဒန်ကပြောပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှင်မဟာဝါရှင်တန် DC ကိုရောက်နေစဉ်တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနားရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှင်မဟာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးလွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။နေပေါ်မှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အားပြင်းငလင်းတန်းကြောင့်တေဆုံးခဲ့သူအရေအတွက်ဟာ9500ရှိနေပါရှိသွားပြီလို့အစိုးရအရာရှိတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ကယ်ဆယ်ရေးလှုပ်သားတွေကအပျက်စီးပုံများကပိတ်မိသူကိုကယ်ဆယ်ဖို့လှုပ်တင်ကြပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ည9:00ကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.